တပတ်တော် Atlantic သမုဒ္ဒရာထဲမှာမျောနေတဲ့ပြီးအမေရိကတိုက် Caribbean ပင်လယ်ကမ်းရိုးတန်းဒေသတွေကိုရောက်လာလို့ရှိတယ်။အမျိုးရောင်ပင်လယ်ရေနှင့်တမျိုးဖြစ်တဲ့ကြောက်ပွင့်တွေရဲ့အရေးပါပုံအကြောင်းပြောပြပေးပါမယ်။တောင်လေးကတိုက်မက္ကဆီကိုနိုင်ငံအရှေ့ပိုင်းကယူကတန်ကျွန်းဆယ်ဟာမက္ကဆီကိုပင်လယ်ကွင်းနဲ့ Caribbean ပင်လယ်ကမ်းမှာရှိပြီးကျွန်းဆယ်ရဲ့အရှေ့ဘက်ကင်တန်နာရူးပြည်နယ်ထဲမှာကန်ကွန်လိုစပါတဲ့နာမည်ကြီးတဲ့အပန်းချေကမ်းခြေတွေအများပြားကြောင့်ခီးတွားတွေနဲ့ပြည်နေတတ်ပါတယ်။စိမ့်ပြာရောင်တာကွက်စ်ကြောက်သားလိုချီရင်စပါတဲ့ရေပြင်နဲ့ဖြူလွတ်လွတ်တဲတောင်ဟာခီးတွားတွေကိုဆက်ဆောင်လို့ရှိပေမဲ့အခုနောက်ပိုင်းမှာကြောက်ပွင့်ညိုတွေအစုလိုက်အပြုံလိုက်ရောက်လာလို့ရှိတယ်လို့ပြီးကြလွတ်လပ်တဲ့မက္ဆီကိုအမျိုးသားတက္ကသိုလ် UNAM အန်နိုဝါသိပ္ပံနဲ့ကုန်းရင်းရေရုဆိုင်ရာလေ့လာတဲ့ဌာနကသုတေသနပညာရှင်ဒေါက်တာရိုဇာအီလိုက်ဇာရိုဒရီဂါကပြောပါတယ
် Ya casi se ha vuelto un evento anual, ¿no? Solo que hay años que llega más abundantes que otros.Y también hemos visto que hay gran variabilidad a lo largo de la costa.
ချောက်ပွင့်လိုခေါ်တဲ့ပင်လယ်ရေနှီးတွေကဒီကမ်းခြေကိုတစ်နှစ်မှာတစ်ချိန်လောက်တော့နှစ်စဉ်လာပြီးတော့စုတည်ရှိတတ်ပေမဲ့တချို့နှစ်တွေကြာရင်တော့အချိန်ရေပိုပြီးတော့များများလာစုတတ်ပါတယ်။ဒီကမ်းရိုးတန်းတစ်လျှောက်မှာလည်းလာပြီးစုတဲ့ပင်လယ်ရေနှီးပမာဏကအနည်းများမတူတတ်ပါဘူး။နှစ်တိုင်းအဲ့ဒီလိုပါပဲ။တနေရာနဲ့တနေရာသူတို့လာစုတဲ့ပမာဏအနည်းများတော့ကွာလိမ့်ရှိပါတယ်။အဲ့ဒီလိုမျိုးပမာဏမျိုးစုံနဲ့ဘာကြောင့်ရောက်လာတတ်တယ်ဆိုတာကျမတို့နားလည်ဖို့နှစ်အတော်ကြာအောင်မှာပါဒါပေမဲ့အခုချိန်မှာတော့သူတို့မလာဘဲကိုမနေဘူးလို့ထင်ပါတယ်ရှင
်အမျိုးရောင် algae တစ်မျိုးဖြစ်တဲ့ cycasm တွေဟာ Atlantic သမုဒ္ဒရာထဲမှာအောက်ကျန်းတင်နေမဖြစ်ပဲရေပြင်ပေါ်မှာပဲပေါ်လွန်မျိုးနေလေရှိပါတယ်ငါးမျိုးစိတ်ပေါင်း120လောက်နဲ့ကျိုးယုံမဲ့သရဝမျိုးစိတ်120ကျော်ဟာသူတို့ကိုမှီတင်းနေထိုင်ကြတာပါပင်လယ်လေးလိုမျိုးတုံးကန်နေရှားပါးမျိုးစိတ်တွေတူညာငါလိုစီးပွားဖြစ်အရေးပါတဲ့ငါးမျိုးစိတ်တွေရဲ့ခိုနားနေထိုင်ရာနဲ့အာဟာရဖြည့်တင်ရာနေရာလည်းဖြစ်ပါတယ်။ဒီကြောက်ပွင့်မျိုးတွေဟာသမုဒ္ဒရာရေစီးကြောင်းနဲ့အတူလိုက်ပါပြီးတနေရာကနေတနေရာကိုရောက်သွားလို့ရှိပါတယ်။ Atlantic သမုဒ္ဒရာထဲမှာရှိတဲ့ Equator ရံဝန်းကပူနွေးပြီးအာဟာရဓာတ်ပေါ်ကျတဲ့ဆာဂါဆိုပင်လယ်ပြင်မှာတွေ့ရလို့ရှိတာကြောင့်သူတို့ကိုစာကစံမျိုးစိတ်ဖြစ်နေနာမည်ပေးထားတာပါဒီကြောက်ပွင့်လေးတွေစုစည်းပြီးမျက်ဖြာလိုအချက်ကြီးတွေဖြစ်လာတဲ့အခါမှာလေးနဲ့ရောရေစီးကြောင်းနဲ့ပါမျောပါပြီးကရေဘီယံပင်လယ်ထဲကိုရောက်သွားလို့ရှိပါတယ်ဒီအခါမှာကရေဘီယံကျွန်းနိုင်ငံတွေစီရောက်သွားလို့ရှိတယ်လို့တခြားတလေမှာအနောက်အာဖရိကအထိပါရောက်သွားတတ်တာပါဒါပေမဲ့သဘာဝအားဖြင့်အနည်းအချင်းလောက်သာပင်လယ်ကမ်းဆက်တွေမှာတင်နေလို့ရှိပါတယ်ဒီကြောက်ပွင့်တွေဟာပင်လယ်ကမ်းရိုးတန်းတည်နေရေးအတွက်ရောကမ်းခြေတစ်လျှောက်မြေစီဩဇာကျွဲဝစေဖို့အတွက်ပါတိတ်ကိုအရေးပါတယ်လို့အမေရိကန်နိုင်ငံ Caribbean ဒေသက Virgin Island အစိုးရဒုဝန်ကြီးချုပ်လည်းဖြစ်တင်ယံစာတနဲ့အလုသမားဝန်ကြီးလည်းဖြစ်တဲ့ဒေါက်တာ Cadric Pickering ကပြောပါတယ်ကြောက်ပွင့်တွေဟာမြက်တွေအပါအဝင်တဲတောင်ပြင်မှာချက်စားတဲ့သရဝငယ်လေးတွေအစာဖြစ်တယ်လို့တဲတောင်ကမ်းခြေတစ်ဝိုက်ပေါက်ရောက်တဲ့အပင်တွေအတွက်လည်းမြေဩဇာဖြစ်စေပါတယ်ဒါပေမဲ့ဒီကြောက်ပွင့်တွေဆွေးနေတဲ့အခါမှာထွက်လာတဲ့ hydrogen sulfide ကအနံ့သိပ်ဆိုပါတယ်။အယောင်အဆင်းမရှိပေမဲ့မီးလောင်လွယ်ပြီးအန္တရာယ်ကြီးတဲ့အဆိပ်ငွေတစ်မျိုးဖြစ်ပါတယ်။ဒီဆွေးနေနေတဲ့ကြောက်ပွင့်တွေဟာအနည်းချင်းလောက်ပဲဆိုရင်သူတို့ကိုမိုးရေကတန့်ဆင်ပေးတတ်တယ်လို့နောက်တစ်ခါမုန်တိုင်းဝင်မျောပါသွားတာဒါမှမဟုတ်တဲတောင်အောက်ကိုရောက်သွားတာမျိုးကြောင့်ကမ်းခြေအတွက်မြေကြီးဩဇာဖြစ်တင်းပေးတဲ့အပြင်ကမ်းခြေထိမ့်သိမ်းရဲ့အတွက်ပါတိတ်ကိုအရေးပါပါလေကြောက်ပွင့်တွေဟာရေထဲမှာဆင်းတော့ဘန်းအန်ဒီရဲ့မှာမသေးတတ်ပါဘူးဒါပေမဲ့ကမ်းခြေမှာတကယ်လို့ကြောက်ပွင့်ဖြာကြီးတွေ၃ဘီလောက်ထူလာရင်တော့ဖယ်ရှားပေးဖို့လိုပါလေမဖယ်ရှားရင်တော့ဝန်းကျင်တစ်ခုလုံးမှာဆုတ်ဝတဲ့အနက်အသက်တွေဆွမ်းလာနိုင်တယ်လို့မက်တီးရီယယ်တွေပေါက်ပွားပြီးအောက်ဆီဂျင်နည်းပါးသွားတဲ့အတွက်ရေသရဝတွေရှင်သန်ဖို့အတွက်ခက်ခဲတဲ့ဝန်းကျင်ဖြစ်လာနိုင်ပါလေ2021မှာတော့မက္ကဆီကိုရေရက်ကကမ်းခြေမှာရှင်းလင်းပေးရတဲ့အထိအမျိုးရောင်ကြောက်ပွင့်ပင်လယ်ရေနှိမ့်တွေတိတ်ကိုများလာတယ်လို့ဒေါက်တာရိုဇာကပြောပါတယ
်။ Entonces como que se hizo la tormenta perfecta, ¿no? Llegó el sargazo, había nutrientes, está el agua cálida y esto
တကယ်လို့မုန်တိုင်းကောင်းကောင်းဝင်မယ်ဆိုရင်ကမ်းခြေကိုကြောက်ပွင့်တွေရောက်လာတတ်ပါတယ်။အဲ့ဒီမှာအဟာရဓာတ်တိတ်ကြွယ်ဝသလိုရေကလည်းနွေးနေတော့ကြောက်ပွင့်တွေပွားဖို့အတွက်အခြေအနေကသိပ်ကောင်းတာပေါ့။ဒီနှစ်မှာတော့အခြေအနေတိတ်ကောင်းလို့ Chao Puen Pua Nung Nga Teng Nyan Biro, Japan Nase Dwe Ma Tu Ga Nasa Lao Gu Pua Nain Ne Chien, Sasa Biro Le Pua Ni Ra Chao, Di Ne Ma Ro Chao Puen Ni Mya Yi Dwe Ya Ware.
Di Chao Puen Ri Ha, Rathong Nase Te Khu Ni Ga Sa Bi, Caribbean Penet Chao Ma, Da Chi Bi Mya La Ne Bi, La Ha Uru Ya Di Piong Le Mu Ne, San Nui Ni Me Lu Khan Ma Ya Bi Me, Di Di Cha Cha Ro, Tu Di Da Na Ma Lung Nang Ya Di Ba Wu. Kentana Rupi Ne Tu Hu Re Ma Re, Rathong Nase Te Mach La Ga Sa Bi, Mexico Yeraga Peshadia Chapwenga, Tanjin Bong, Tongdong Kunatangjo Shibale, Dini Rego, Solo Ye Dadamaga, Tresan Sari, Toloda, Dani Oza, Tolo Yari Maba, Tonghai Nedre, Dinarin, Siway Lungan Shiniga, Adon Chabu Dre, Jansan Nijazi, Chibale.
Desafortunadamente, ahorita, pues el uso industrial de estas algas es muy poco. Lo ideal sería que tuviéramos industrias
ကျောက်ဝင်တွေအများကြီးရနေပြီမဲ့ကျောက်ဝင်ကိုစီးပွားဖြစ်အသုံးချဖို့တကယ်တမ်းမှာတော့သိပြီးတော့မလုပ်နိုင်သေးပါဘူးကျမတို့ကတော့အခုချိန်ထိဆိုရင်နှစ်စဉ်နှစ်တိုင်းဒီကမ်းကြီးကိုရောက်လာတဲ့ကျောက်ဝင်တွေကိုတန်တဲ့ချီပြီးတော့စက်မှုလုပ်ငန်းအတွက်သုံးနေပါတယ်တကယ်ဆိုရင်ဒါကိုအသုံးချဖို့စက်မှုလုပ်ငန်းတွေကိုပထမဆုံးထူထောင်ဖို့လိုတာပါလက်ရှိမှာကျတော့သိပြီးတော့မရှိသေးပါဘူး
ကျမတို့မှာလူနေတာကဒီကြောက်ပွင့်တွေကိုစုဆောင်ပေးမဲ့စနစ်ဖြစ်ပါတယ်။ဒါဖြင့်ဥပမာဒီကြောက်ပွင့်တွေကိုပြပတင်ပို့နိုင်တဲ့အထိစီးပွားဖြစ်လုံနိုင်တာမျိုးမက္ဆီကိုမှာမရှိသေးပါဘူးရှင်။2017ခုနှစ်မှာတော့ကကရေဘီယံပင်လယ်ကျောင်းမှာဒီကြောက်ပွင့်တွေကိုမိုင်900ကျော်တရှိလောက်ထိတန်းနေနေတာကိုနာဆာကောင်းကင်ကျွန်းဘက်ပုံမှာတွေ့ခဲ့ရပြီးအဲ့ဒီအချိန်ကဒီကြောက်ပွင့်ဖြာကြီးတွေက ရင်ဒီသတင်းပတ်သက်သိပ္ပံရဲ့နေ့ပညာခန္ဓာကိုဒီမှာပဲကျမ်းလာလိုက်ကြပါစေ။နောက်တစ်ပတ်မှာပြန်ကြည့်ဆင်ကြအောင်ပါ။